ဒီခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်ဝမ်ကြားစိုးရိမ်မှုတွေဖိအားတွေတိုးလာနေကြမှာပဲအမေရိကန်ဆွေးရကမြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်အရေးယူဖို့နဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့အမေရိကန်လွှတ်တော်အမတ်တွေကမနေ့ကပဲတိုက်တွန်းလိုက်ကြပါတယ်ဒီခိုင်ပြည်နယ်ကပြည်ပခတ်တွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူ၅သိန်းလောက်ထိရှိနေပြီလို့ကုလသမဂ္ဂရဲ့ခန့်မှန်းချက်ထွက်ပေါ်လာပြီးနောက်မှာပဲအမေရိကန်ပြည်ထောင်စုကနိုင်ငံရေးပါတီရင်းတစ်ခုဖြစ်တဲ့ Republican နဲ့ Democratic Party လွှတ်တော်အမတ်တွေကအစိုးရကိုတိုက်တွန်းလိုက်ကြတာပါလူငယ်နှစ်တွေအတွင်းမြန်မာနိုင်ငံရဲ့ Democracy အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့လက်တလော Ranger တွေရင်ဆိုင်နေရတဲ့ပြဿနာမှာတပတ်တလန်းကမကူညီရရှိထားပြီးသားတိုးတက်မှုတွေကိုထိခိုက်နိုင်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမေရိကန်နိုင်ငံတကာအကူအညီပေးရေး Agency USAID အကြီးအကဲ Mark Green တို့ထံပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာလူခွင့်ရေးချုပ်ဖောက်မှုတွေစိုးစိုးဝါးဝါးကျူးလွန်ခဲ့ကြောင်းခိုင်လုံတဲ့ဆွဆွဲချက်တွေရှိနေတာကြောင့်ကျူးလွန်သူတွေကိုဖော်ထုတ်ပြီးတန်ခတ်အရေးယူဖို့လည်းတိုက်တွန်းထားပါတယ်။မြန်မာစိုးရအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေလွတ်လပ်ပေးရနိုင်အောင်ခွင့်ပြုဖို့နဲ့အမေရိကန်ဆိုရအနေနဲ့လည်းအကူအညီထောက်ပံ့တွေတိုးမြှင့်ဖို့တိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်ကအကြက်တဲတွေကိုမြင်းမြန်ဆန်းဆန်းကန်တွယ်ဖြစ်ရှင်းဖို့ပြက်ကွက်ခဲ့မယ်ဆိုရင်ရရှိကျိုးဆက်တွေဟာဒေသတွင်းနဲ့တစ်ကမ္ဘာလုံးကိုပါရိုက်ခတ်လာနိုင်ကြောင်းလည်းအမေရိကန်ထက်လွှတ်တော်မှတ်တွေကသတိပေးထားကြတာပါ။အမေရိကန်ဆိုရတာဝန်ရှိသူတွေထံပေးပို့ရစာကိုလက်မှတ်ရေးထိုးခဲ့သူ22ဦးထဲမှာတော့ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ထက်လွှတ်တော်မှတ်ဘန်ကာရင်ထက်လွှတ်တော်လက်နက်ကန်တပ်ဖွဲ့များရဲ့ကော်မတီဥက္ကဋ္ဌဂျွန်မက်ကိန်းတို့လည်းပါဝင်ကြပါတယ်။ရှေ့သတင်းပတ်ထက်မှာလည်းအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကရိုင်ဂျာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုလုပ်ဖို့စီစဉ်ထားပြီးမကြာခင်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှိတောင်အရှရေးရဒူလထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီလည်းတက်ရောက်ထွက်ဆိုမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။